ကျင်တော်ဝင်းမေပါရွေးကောက်ပွဲဆက်နိုင်ခဲ့တဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရဖွဲ့ရေးတိုင်းရင်းသားပါတီတွေနဲ့မကြခင်တွေ့ဆုံညီနိုင်ဖို့ရှိတယ်လို့တာဝန်ပေးခံရသူတူဖြစ်တဲ့ NLD ထိပ်ပိုင်းခေါင်းဆောင်သူကပြောလိုက်ပါတယ် NLD ပါတီဘိုလ်လုံးမှုဆောင်အတွေ့အမှုသုံးတဲ့မကွေးတိုင်းဝန်ကြီးချုပ်လည်းဖြစ်သူဒေါက်တာအောင်မွန်ညိုကဒီအစိုးရနဲ့လွှတ်တော်ဖွဲ့စည်းရေးမှာတိုင်းနာပါတီတွေဖြစ်စေချင်တာကိုအရင်နားထောင်ကြည့်ဘာတွေလိုက်လျောနိုင်တာကိုခွင့်ပြုချက်ရဖို့ပြင်နေတဲ့အပေါ်ကျိုးစုအကြံပြုလိုက်တဲ့တိုင်းနာပါတီပြောကုန်ရခေါင်းဆောင်တွေကိုမေးထားပါတယ်။ရှမ်းပြည်နယ်မှာမဲအတော်များများရထားတဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောကုန်ရနဲ့အထွေထွေအတွင်းမှုဦးဆိုင်လေးက
NLD ရဲ့အခုလက်ရှိဆုံးဖြတ်ချက်တွေကြည့်မယ်ဆိုလို့ရှိရင်တော့အရင်ရေကောက်ပွဲမတိုင်ခင်ကပြောပြထားတာနဲ့စာလို့ရှိရင်တော့အပြုသဘောဘက်ကိုပုံပြီးဆောင်လာတယ်။တိုင်းသားတွေနဲ့ပုံမှန်မိစအောင်ကျူးပန်းလာတာတွေ့ရတာပေါ့နော်။အဲကြောင့်မလို့ကျွန်တော်ဘက်ကတော့တရားဝင်ဆက်သွယ်လာခြင်းမရှိသေးပေမဲ့လို့ကျူးဆူရမယ့်အပိုင်းမှာရှိပါတယ်။
တခိုင်ပြည်နယ်မှာမဲအများစုရထားတဲ့ ANP ရခိုင်မျိုးသားပါတီပြောကိုရတော့အင်းဥစင်ကလည်း
ကျွန်တော်တို့ကတော့ဒီအဲဒီပါတီတွေကိုစာထုတ်ကြတဲ့ကောင်ကိုကျွန်တော်တို့ရှင်းမှကျူးနေတယ်ဆိုတော့ interview တွေမှာလည်းပြောတယ်ဉာဏ်ကြားကြလို့ပါတီနေနေဉာဏ်ကြားကြပြီဖြစ်ပါတယ်။သာမယောက်သေးတာပဲဖြစ်ပါတ
ယ်။ဒါပေမဲ့ရှားကောင်းပါတီလို့လည်းသိထားကြတဲ့ SNLD ပြောခွင့်ရဦးဆိုင်လေးကတော့အခုလို NLD စာပေါ်အကြောင်းမပြင်ရခြင်းကိုအခုလို့ရှင်းပြပါတယ်
။သူတို့ရေးတဲ့စာကသဘောထားတောင်းခံတဲ့စာလည်းမဟုတ်ဘူး။ယက်တီချက်ကိုသူတို့ဖော်ပြတဲ့စာမျိုးဖြစ်တဲ့ကြောင့်လို့ကျွန်တော်ကလည်းအကြောင်းပြန်လို့မလိုအပ်တော့ဘူးလို့ယူဆလို့မှတုံ့ပြန်ခြင်းမပြုရပါဘူးနော်။တကယ်လို့ခင်ဗျားတို့ဘယ်လိုသဘောရလဲ။ပူပေါင်းမယ်မပူပေါင်းဘူးလားဆိုပြီးမိခိုးအနေနဲ့ထုတ်လာတယ်ဆိုလို့ရှိရင်တော့တုံ့ပြန်မှုလိုအပ်တယ်ပေါ့နော်။ကျွန်တော်တို့ကလည်းတရားဝင်စာရင်းလက်ခံရရှိခြင်းမရှိတဲ့တဲ့ကြောင့်မို့လို့ online ပေါ်မှာပဲဒီတိုင်းပဲဖြေကြရတာပါပဲ။အဲ့ဒီပေါ်မှာတော့တစုံတရာနားလည်မှုလွယ်လွန်မှဖြစ်ဘူးလို့မြင်ပါတယ်။
ဒီနေရာမှာမုန်းချီနယ်မှာအရင်မွန်ပါတီတွေပူပေါင်းထူထောင်ထားပြီးမဲတစုံတရာနိုင်ထားတဲ့ MUP မွန်ညီညီပါတီကြောခွင့်ရနဲ့တွက်ဘက်ထူထွေတွင်မှုနိုင်လည်သမားကလည်
းဒီမှာရှိနေတဲ့သဘောထားကိုကျွန်တော်တို့ကကြည့်ရပါလေ။ဒီကဲကျွန်တော်ဒီပေးလာတဲ့စာကဖိတ်ခေါ်တဲ့စာ၊ကံကချက်ပေးတဲ့စာလို့ကျွန်တော်ဒီပေါ်မှာကြောက်ကြံမှုမလိုအပ်ဘူး။သို့တော့အဲ့စာကတော့ကျွန်တော်တို့ပါတီတွေနဲ့တိကျတိကျကိုလက်ခံတယ်ဆိုတာမီဒီယာကရှိသဘောထားထုတ်ပြန်ထားပြီးဖြစ်ပါတ
ယ်။ဒါပေမဲ့အခုလို့ဆွေးနွေးဖို့ပြင်လာတာမှာ NLD ပါတီအနေနဲ့လက်တွေ့ဆွေးနွေးမဲ့အသေးစိတ်တွေကိုပါထုတ်ပြန်သင့်တယ်လို့ဦးဆိုင်လေးကအကြံပြုပါတယ
်။လက်တွေ့မှာတော့တိုင်းသားပါတီတွေနဲ့ဘယ်နေ့ဘယ်ချိန်ဘယ်လိုနေရာတွေမှာဘယ်လိုအခန်းကဏ္ဍကိုဘယ်လိုအကြောင်းအရာကိုဆွေးနွေးမယ်ဆိုတာကိုသေချာဖော်ပြပြီးတော့ရှင်းရှင်းလင်းလင်းပြအောင်သူတို့ကပေါ်ထုတ်ဖို့လိုအပ်တာပေါ့နော်။အဲ့လိုမျိုးပုံဝင်ရင်ဖော်ပြထားခြင်းမရှိဘဲနဲ့မီဒီယာပေါ်မှာလည်းဒီလိုမျိုးသူတို့ကပြုတင်ကျင်းပထားတယ်၊ဘာလုပ်တယ်၊ညာလိုက်တယ်ဆိုတာလောက်နေရတော့လုံးမချလောက်ပေါ့ဗျာ။ရိုးသားပွင့်လင်းနဲ့ချင်းချင်းညို့တော့ချပြဖို့လိုအပ်တယ်။
ဂျာကိုဒေါ်အင်းလူစင်ကလည်းသဘောတူလိုက်ပြီး NLD အနေနဲ့တိုင်းသားတွေဘက်ကအရင်ဖြစ်စေချင်တာမေးလာမဲ့ပေါ်တော့အခုလိုပြန်ရှင်းပြပါတယ်
။ဒီအချက်လက်ရဲ့ပုံမှာတော့ကျွန်တော်တို့ပါတီအားပေါ်ပါတီရဲ့ဆုံးဖြတ်ချက်တွေတော့ကျွန်တော်တို့ပါတီမှာစိတ်ဝင်စားနေရအောင်မှာဖြစ်ပါတယ်
။ဒါပေမဲ့နိုင်လေကြီးဓမ္မကတော့ဆွေးနွေးလာမဲ့အပေါ်အသင့်တင်ထားတယ်လို့ဆိုပါတယ
်။ဟုတ်ကဲ့ဟောကျွန်တော်တို့ကလည်းဒီဆုံးကိုဖိတ်ခေါ်လာမယ်ဆိုလို့ကျွန်တော်တို့ကလည်းအပြည့်တင်ထားပါတယ်။
ဒီနေရာမှာအခု NLD အဖွဲ့အနေနဲ့ရခိုင်ပြည်ကိုလာဖို့လုံခြုံရေးအတွက်စွန့်ရင်ကြောင်းပြောလာခဲ့တဲ့အပေါ်မှာတော့ဒေါ်အင်းနုစင်က
ကျွန်တော်ရခိုင်ပြည်ရဲ့စစ်တွေမြို့မှာအနိုင်သာပါတီဖြစ်တဲ့ NLD အစိုးရရဲ့ဒီလိုဥည်ရောအပောင်းရခိုင်ပြည်ရဲ့အစိုးရဟာအခုဒီတည်ဝင်တည်ကြည့်နေတဲ့နေရာမှာမြေလုံးဝကြီးကအစဒီတိုင်းတည်ဝင်နေကြပဲဖြစ်တယ်ဆိုတော့ဘာဖြစ်လို့များလုံးဆုံးရရလာရောက်ဖို့အခက်အခဲရှိတယ်ဆရာတော့လုံးဝနားမလည်လို့မရဘူး
ဒီနေရာမှာ SNLD ပြောခွင့်ရဦးဆိုင်လေးကတော့ NLD နဲ့အရင်နှိစက်ခဲ့တာကြောင့်အခုအစိုးရကာလလေးမှာခိတ္တပြန်ကင်းကွာခဲ့ပေမဲ့တိုင်းပြည်ကအခုလိုအပ်နေချိန်အားလုံးပြန်ဆုံညီနိုင်ပြီးပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်နေပြီလို့ပြောလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမ